မြန်မာအစိုးရရဲ့ဖိတ်ကြားချက်နဲ့မြန်မာနိုင်ငံကိုဆယ်ရက်ကြာခီရောက်ရှိနေတဲ့ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ် Mr. Thomas Ohi Quintana ဟာရခိုင်ကချင်းနဲ့ချင်းပြည်နယ်ကိုတွားရောက်ခဲ့ပြီးတော့အခုတော့ရှမ်းပြည်နယ်မြောက်ပိုင်းကိုရောက်ရှိနေပါတယ် Mr. Quintana ဟာဒီကနေ့မှပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသရဲ့မြို့တော်နန်းစံမြို့ကိုတွားရောက်ပြီးတော့ဒေသရဲ့ဦးစီးအဖွဲ့လက်ဖက်စိုက်ပျိုးထုတ်လုပ်သူများအသင်းနဲ့လူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံပြီးတော့လူခွင့်ရေးအခြေအနေတွေကိုမေးမြန်းခဲ့ပါတယ်အကြောင်းအဆိုကို VOA မြန်မာပိုင်းရဲ့သတင်းတောက်ကုမိုးစော်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
ဟုတ်ကဲ့ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ် Mr. Quintana ဟာမနေ့ကရှမ်းပြည်နယ်မြောက်ပိုင်းလာရှုံမြို့ကိုရောက်ရှိခဲ့တာဖြစ်ပြီးဒီကနေ့မနေ့မှာတော့ပလောင်အုပ်ချုပ်ခွင့်ရဒေသရဲ့မြို့တော်နမ်ဆန်ကိုတွားရောက်ခဲ့တာဖြစ်ပါတယ်။နမ်ဆန်မြို့မှာတော့ Mr. Quintana ဟာပလောင်အုပ်ချုပ်ခွင့်ရဒေသဦးစီးအဖွဲ့နဲ့တွေ့ဆုံပြီးဒေသတွင်းကလူခွင့်ရေးအခြေအနေတွေကိုမေးမြန်းခဲ့တယ်လို့ဦးစီးအဖွဲ့ရဲ့ဥက္ကဋ္ဌဦးမောင်ကျော်ကပြောပါတယ
်။အဓိကကတော့ကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသကိုဘသူကပေးတယ်လေ၊ဘယ်လိုဖွဲ့စည်းတယ်လေဦးစီးအဖွဲ့ထံမှာအမျိုးသမီးပါလာမှာပါဘူးလားဆန်းနေတယ်မှာခင်ဗျားတို့လူကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသခင်ဗျားတို့တကူတဲပဲလားအဲ့ဒါမေးတယ်နောက်ပြီးတော့သူကကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသထံမှာတော်တော်လည်းနဲ့ခင်ဗျားအဖွဲ့အစည်းဘယ်နှဖွဲ့ရှိသလဲအဲ့ဒီ DNLA ဒီအမြင့်ခရစေဖို့အချင်းကြီးရှိသလားမရှိဘူးလားတိုက်ပွဲဖြစ်ရင်တမတော်ကဂျွာသားတွေကိုရှင်းပန်းပြဆက်တယ်ဆိုတာဟုတ်သလားခင်ဗျားတို့ဆီမှာဆေးရှောက်ဒုက္ခပေးပြီးရှိသလားဘသူကထောက်ပံ့တယ်လဲအဲ့ဒါပါပဲသူနေတဲ့နေကွန်းကတော့
ဥမ္မောင်ကျော်ကတော့ကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရောက်ရှိလာတဲ့အပေါ်မှာအားရကျေနပ်မှုရှိတယ်လို့လည်းပြောပါတယ်
။အားရကျေနပ်မှုရှိပါပဲ။သူနေတဲ့နေကွန်းတွေကလည်းနေပြီးမိလိုက်တဲ့နေကွန်းတွေကျွန်တော်တို့ကလည်းဟိုဖြေချတဲ့အခါမှာအမှန်တကယ်ဖြစ်ပျက်နေတဲ့ဥစ္စာတွေကိုဖြေချပေးတော့ပေါ့နော်။
ဦးစီးအဖွဲ့နဲ့တွေ့ဆုံပြီးတဲ့နောက်မှာတော့ပလောင်လက်ဖက်စိုက်ပျိုးထုတ်လုပ်သူများအသင်းအမှုဆောင်အဖွဲ့ပလောင်မျိုးသမီးအဖွဲ့ပလောင်လူငယ်အဖွဲ့တွေနဲ့လည်းတွေ့ဆုံခဲ့ပြီးနေကင်းတနားရီလောက်မှာနမ်ဆန်မျိုးကနေပြန်လည်ထွက်ခွာသွားခဲ့ပါတယ်။မနေ့ကလာရှုံမျိုးကိုရောက်ရှိနေစဉ်မှာတော့အုတ်ချိုရီအဖွဲ့နဲ့တွေ့ဆုံခဲ့သလိုတိုင်းရင်းသားအသင်းအဖွဲ့တွေဘာသာရေးလူမှုရေးအသင်းအဖွဲ့တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။လာရှုံမြို့မှာမစ္စတာကင်တာနာနဲ့တွေ့ဆုံခဲ့တဲ့တအန်းခေါ်ပလောင်မျိုးသမီးအဖွဲ့ကပလောင်ဒေသကလူခွင့်ရေးအခြေအနေတွေကိုတင်ပြခဲ့တယ်လို့အဖွဲ့ဝင်တဦးဖြစ်တဲ့ဒီဒီပိုးကျင်ကပြောပါတယ်
။အဓိကကတော့သူရနဲ့ပလောင်ဒီတန်းအမျိုးသားလူမျိုးရေးသမတော်ချာကဖြစ်နေတဲ့အချိန်မှာဒီပြည်သူပြည်သားတွေလူခွင့်ရေးချိုးဖောက်မှုခံနေရတဲ့အပိုင်းတွေအများကြီးရှိရပါတော့။ဥပမာဆိုလို့ရှိရင်တပ်ဖြတ်မှုဖြစ်တဲ့ပြုလို့ရှိရင်ဒီမဒီယာဆွေခံရပြီးမှဒီဟာညမနေဆက်မှုတွေဖြစ်နေတယ်ဆိုတဲ့ဟာတွေတင်ပြကြတာပေါ့နော်
။လာရှုံမြို့မှာကချင်းလာဟုစားတဲ့တခြားတိုင်းရင်းသားအဖွဲ့အစည်းတွေနဲ့လည်းတွေ့ဆုံခဲ့ပြီးဘာသာရေးအသင်းအဖွဲ့တွေကတော့ဗုဒ္ဓဘာသာ၊ဟိန္ဒူနဲ့မွတ်စလင်ဘာသာရေးအဖွဲ့တွေနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။မွတ်စလင်ဘာသာရေးအသင်းဥက္ကဋ္ဌဒေါက်တာတေအောင်ကတော့မစ္စတာကီတာနာနဲ့တွေ့ဆုံချိန်မှာအရင်လကဖြစ်ပွားခဲ့တဲ့လာရှုံမြို့ကအထီးကျုံအခြေအနေကိုတင်ပြခဲ့တယ်လို့ပြောပါတယ်။
ဒီမျိုးခံမပါဘူးအပြန်လာဖြစ်လို့တယ်။တော့ဒီမျိုးခံတွေမပါတဲ့အတွက်နေရဲထဲနဲ့ငြိမ်းချမ်းသွားတယ်။ပထမရက်မှာတော့အာဏာပိုင်တွေကတာဝန်ယူမှုနဲ့ဟိုလုပ်ကင်မှုနေပါတယ်။နောက်ရက်မှာတော့အားလုံးဆရာတော်တွေရောတန်ခါတွေရောဝိုင်းပြီးတော့မှငြိမ်းချမ်းအောင်လုပ်တဲ့အားလုံးငြိမ်းချမ်းသွားတယ်။ထိခိုက်တာကတော့ကျောင်းတွေပလီတွေဟိုမစင်အတိုင်းဝိုင်းတွေထိခိုက်တယ်ဆိုတဲ့အကြောင်းအဲ့ဒါကိုတော့ဟိုပြောပြတယ်ပေါ့။
အဒီကိုနဲ့ပတ်သက်ပြီးတရားခံဖော်ထုတ်ပေးဖို့နဲ့ဘာသာရေးဆိုင်ရာလွတ်လပ်ခွင့်တွေရရှိဖို့အတွက်ကုလသမဂ္ဂကိုယ်စားလှယ်ကဆောင်ရွက်ပေးဖို့ကိုလည်းတောင်းဆိုခဲ့တယ်လို့ပြောပါတယ်
။ဟိုကုလသမဂ္ဂကိုယ်စားလှယ်တရားအနေနဲ့ကျွန်တော်တို့ကတော့အစိုးရကရောဟိုနိုင်ငံတကာအနေထားမှာရောပြောပြပေးနိုင်မယ်လို့ယူဆတယ်လေ။ဒီဖြစ်စဉ်မှာလုံသွားတဲ့အဖွဲ့အစည်းတွေကဟိုတည်တံ့ဖြစ်နေတယ်။ဒီအဖွဲ့အစည်းတွေကိုအစိုးရအနေနဲ့ဖော်ထုတ်ပေးဖို့လိုအပ်တယ်။ဆိုတော့အဲ့ဒီဖော်ထုတ်ပေးမဲ့ကိစ္စအခုတိတိဘာမှမမြင်ရသေးဘူး။အဲ့တော့အဲ့ဒီအတွက်ကိုကျွန်တော်တို့အဓိကတောင်းဆိုပါတယ်။ဒုတိယတစ်ချက်ကတော့ဘာသာရေးလွတ်လပ်ခွင့်ပေါ့။ဟိုဘာသာရေးလွတ်လပ်ခွင့်ဆိုတာကဟိုလွတ်လပ်ခွင့်မရှိလို့လားဆိုလွတ်လပ်ခွင့်တော့ပေးထားပါတယ်။ဒါပေမဲ့အချို့ကိစ္စတွေမှာကျွန်တော်တို့ဒီအကြောင်းလေးပလီတွေပြင်ဆင်ခွင့်တွေတိကျောက်ခွင့်တွေမရဘူး။ဒါတွေကိုကျွန်တော်တို့တောင်းဆိုပါတယ်
။မစ္စတာကင်တန်ဟာပြီးခဲ့တဲ့ရက်တွေကချင်းပြည်နယ်ကိုတွားရောက်စင်မှာလူမှုအဖွဲ့အစည်းတွေနဲ့အချိန်ပေးတွေ့ဆုံနိုင်တာမရှိတဲ့အပေါ်မှာတော့ဒေသခံတချို့ကမကြေမနပ်ဖြစ်ခဲ့ကြကြောင်း VOA ကိုပြောဆိုကြပါတယ်။မစ္စတာကင်တာနာဟာဒီလ17ရက်နေ့ကမြန်မာပြည်ကိုရောက်ရှိခဲ့တာဖြစ်ပြီးသူ့ရဲ့ဆဲကြခီးစင်မှာဘာသာရေးအတီကယုံတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မန္တလေးတိုင်းမိထီလာရှမ်းပြည်နယ်လာရှိုးနဲ့ချင်းပြည်နယ်တို့ကိုတွားရောက်ဖို့စီစဉ်ထားတာဖြစ်ပါတယ်ဒီခီးစင်တွေပြီးဆုံးရင်တော့နေပြည်တော်ကိုတွားရောက်ပြီးအစိုးရအဖွဲ့ဝင်တွေနဲ့တွေ့ဆုံဖို့စီစဉ်ထားသလိုဒေါ်ဆန်းစုကြည်နဲ့လည်းတွေ့ဆုံဖို့စီစဉ်ထားပါတယ် မစ္စတာကင်တန်းနာဟာလာမယ့်ဗုဒ္ဓနေ့မှာပြန်လည်ထွက်ခွာမှာဖြစ်ပြီးမထွက်ခွာခင်မှာသူ့ရဲ့မြန်မာပြည်ခီးစဉ်အတွင်းလူခွန်ရေးဆိုင်ရာလေးလာတွေ့ရှိချက်တွေကိုသတင်းစာရှင်းလင်းပွဲကျင်းပပြီးသတင်းထုတ်ပြန်ဖို့ရှိနေပါတယ်။